အာဆီယံနိုင်ငံတချို့ကမြန်မာနိုင်ငံနဲ့ဆက်ဆံရမှာအဖွဲ့ဝင်နိုင်ငံတွေလိုက်နာရမယ့်အခြေခံအချက်တွေကိုကြော်လွန်ဖောက်ပြတာတွေရှိနေတယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာစစ်ကောင်စီဘက်ကဝေဖန်ပြတင်လိုက်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြမှာပါရှင်
။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံပေါ်မှာအာဆီယံနိုင်ငံတချို့ကပြင်းပြင်းထန်ထန်ဝေဖန်တာတွေရှိနေတယ်လို့အာဆီယံဖွဲ့အတွင်းမှာလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့စစ်ကောင်စီကိုလက်ခံအတိအမှတ်ပြုဖို့တွန့်ဆုံနေကြတော့မှာအာဆီယံအဆင့်မြင့်အစည်းအဝေးကြီးတွေမှာမြန်မာစစ်ကောင်စီတက်ရောက်ခွင့်ပိတ်ပင်ထားကြပါတယ်မြန်မာစစ်ကောင်စီဘက်ကတော့အာဆီယံရဲ့ဒီလိုရည်တည်မှုကမူလဗြိတိန်ပါအချက်လက်တွေကိုချိုးဖောက်နေတာလို့ဝေဖန်လိုက်ပါတယ်အာဆီယံဗြိတိန်ပါနိုင်ငံတွေရဲ့အချုပ်အခြာကိုတခြားနိုင်ငံကဝင်ရောက်မဆွတ်ဖက်ဖို့နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားတူညီတဲ့အခွင့်အရေးရှိရမယ်ဆိုတဲ့အချက်တွေကိုအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကမလိုက်နာဘူးလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြစ်တင်ပြောဆိုလိုက်ပါတယ်
မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိစ္စနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ဝင်ချုပ်ရဲ့ပြောဆိုချက်လှုပ်ဆောင်ချက်တွေကအာဆီယံပြည်ရင်းစာရမမူတွေလှုပ်ထုံးလုပ်နည်းတွေအစဉ်လာတွေနဲ့ကွဲလွဲနေတာတွေလည်းကျွန်တော်တို့တွေ့ရပါတယ်။ဒီအပိုင်ငါးပါးမှာပါတဲ့အဖွဲ့ဝင်နိုင်ငံများစီတူညီတဲ့အခွင့်အရေးနဲ့တာဝန်များရှိရမည်ဆိုတဲ့ပြဋ္ဌာန်းချက်နဲ့လည်းတိုက်ညီမှုမရှိတဲ့အတွက်ဒါတွေရောမြန်မာနိုင်ငံကအမြဲတမ်းထောက်ပြကန့်ကွက်လျက်ရှိပါတယ်။ပြည်သူကုလသမဂ္ဂပြည်ရင်းစာရမ်းအပိုင်နဲ့မှာရှင်းလင်းစွာဖော်ပြထားတဲ့နိုင်ငံများရဲ့အချုပ်အခြာအာဏာဒဏ်တူညီများမှုစီမင်းများလိုက်နိုင်ရပြက်ွက်လျက်ရှိတာတွေကိုလည်းအတိပေးကျွန်တော်တို့တန့်ွက်လျက်ရှိပါတယ်
။အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံဟာမြမရေးဖြည့်ရှင်ရေးမှာ NUG ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ NUCC အမျိုးသားအတိုင်းပင်ခံကောင်စီတို့ကိုပါဆက်ဆံဖို့အာဆီယံတွင်းမှာတိုက်တွန်းနေတာပါ။ဒါ့အပြင်အင်ဒိုနီးရှား၊စင်ကာပူနိုင်ငံတွေကလည်းစစ်ကောင်စီကိုမကြမကြဝေဖန်ပြောဆိုတာတွေရှိနေတယ်လို့ဘရူနိုင်းနဲ့ဆိုရင်တန်အဆင့်အပြန်အလှန်လျှော့ချတဲ့အဆင့်ထိဖြစ်ထားပါတယ်။ဒါပေမဲ့လည်းမဟာမဲခေါင်ဒေသအာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံတွေဘက်မှာတော့စစ်ကောင်စီရဲ့ရည်တည်မှုကိုအတိအမှတ်ပြုထောက်ခံမှုရှိစေဖြစ်တယ်လို့စစ်ကောင်စီဘက်ကပြောပါတယ်။တရုတ်မဟာမဲခေါင်ဒေသအာဆီယံနိုင်ငံတွေဖြစ်တဲ့ထိုင်း၊ဗီယက်နမ်၊လာအိုကမ္ဘောဒီးယားတို့နဲ့အစည်းအဝေးလုပ်မဲ့လန်ချန်းမဲခေါင်အစည်းအဝေးတွေကိုမြန်မာနိုင်ငံရဲ့ဗကန်ဒေသမှာလုပ်ခွင့်ရတာကတော့သူတို့ကြားမှာအဆင်ပြေတယ်ဆိုတာကိုပြသတာဖြစ်တယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။ဒီစည်းဝေးတွေကတော့မနက်ဖြန်စတင်မှာဖြစ်ပါတယ်။ဒီစည်းဝေးအတွက်တရုတ်နိုင်ငံသားရဲ့ဝန်ကြီးကိုယ်တိုင်လည်းတက်ရောက်ဖို့ရှိနေပါတယ်။မြန်မာနိုင်ငံအနေနဲ့ဒေသရင်းအဖွဲ့အစည်းတွေဒီမှာတခြားကမ္ဘာအဖွဲ့အစည်းတွေနဲ့ပါတိုးချဲ့ဆက်ဆံမှုပြင်ဆင်ထားတယ်လို့ပူကျုပ်စော်မင်းထွန်းကပြောပါတယ်
။ဒေသရင်းဒီ platform တွေဒီမှာပါဘူး။ဒါမကြသေးမီအချိန်တော့မှကျွန်တော်တို့အနေနဲ့ဒါဥရောပအာရှဒါစီးပွားရေးအဖွဲ့ပေါ့နော်။စီးပွားရေးအဖွဲ့အဖွဲ့ဝင်နိုင်ငံအဖြစ်ဝင်ရောက်နိုင်ရေးကျွန်တော်တို့ဆောင်ရွက်လည်ရှိတယ်။အဲဒါနဲ့ပတ်သက်ပြီးတော့တက်ဆိုင်ရာဝန်ကြီးတွေလည်းကျွန်တော်တို့ရုရှားနိုင်ငံနဲ့သက်ဆိုင်ရာနိုင်ငံတွေမှာတွားရောက်ပြီးလေ့လာတာတွေဆောင်ရွက်လျက်ရှိပါတယ
်ဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒီလိုမျိုးနိုင်ငံတကာတန်ခင်းတမန်ခင်းကိစ္စတွေဒီမှာကပင်နဲ့ပြည်တွင်းအခြေအနေတွေကိုလည်းရှင်းလင်းပြောဆိုပါတယ်စစ်ကောင်စီကမကြခင်လုပ်မဲ့ရွေးကောက်ပွဲကိုတပိတ်မှောက်မယ်ဆိုရင်ကြီးလေးတဲ့ပြစ်ဒဏ်ချမှတ်ခံရပွဲရှိတယ်ဆိုတာကိုလည်းသတိပေးပါတယ်ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးကပြောဆိုခဲ့တာဖြစ်ပါတယ
်ဒီတော်သူရွေးကောက်ပွဲကော်မရှင်ကကျင်းပမယ်ရွေးကောက်ပွဲများမှာဆန္ဒမဲပေးခြင်းပြပြစီရန်ဖြစ်စီရွေးကောက်ပွဲပြပြစီရန်ဖြစ်စီအာထုတ်ကျူးပန်းခြင်းကျူးလွန်အားပေးခြင်းတို့ကိုကူညီခြင်းတို့ကိုဆောင်ရွက်ပါကထိရောက်ပြင်းထန်သောပြစ်ဒဏ်များချမှတ်နိုင်ရေးကိုလည်းဖြည့်ဆွတ်ပြဌာန်းနိုင်ရေးဆောင်ရွက်ထားရှိကြောင်းတင်ပြပ
ါစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းရွေးကောက်ပွဲကော်မရှင်ကိုအသစ်ပြန်ဖွဲ့ခဲ့ပြီးတော့သူတို့ပြန်ဖွဲ့ပေးခဲ့တဲ့ကော်မရှင်ဟာရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုပြင်ဖို့နဲ့အချိုးကျကိုစားပြုပြရားစနစ်နဲ့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာဖြစ်ပါတယ်။ယာယီအာဏာကိုရယူထားပါတယ်ဆိုတဲ့စစ်ကောင်စီအနေနဲ့လာမယ့်နှစ်ထဲမှာတော့ရွေးကောက်ပွဲလုပ်ဖို့လည်းပြင်ဆင်နေပါတယ်။ဒါပေမဲ့ဒီမိုကရေစီရဲ့အဓိကဦးဆောင်တဲ့နိုင်ငံရေးပါတီကြီးတွေမပါဝင်တဲ့ရွေးကောက်ပွဲကိုပြည်တွင်းပြည်ပကတရားဝင်အသိအမှတ်ပြုမှုအားနည်းစေပါတယ်။အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်အားလုံးနီးပါးဟာလည်းလက်ရှိမှာဖမ်းဆီးထောင်ချခံထားရတာဖြစ်ပါတယ်ရှင်။